မြမအစိုးရညီငယ်ရေးကော်မရှင်အနေနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့နဲ့ညှိနှိုင်းနေတဲ့ကိစ္စကိုတပ်မတော်ဘက်ကကန့်ကွက်စရာမရှိဘူးလို့မြမတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတရုတ်နိုင်ငံအထူးကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံစဉ်မှာပြောကြားလိုက်ပါတယ်ဒီအဖွဲ့တွေအနေနဲ့ရှေ့ဆက်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ဖို့ဆိုရင် NCA အပြည့်အစုံချုပ်ကိုလက်မှတ်ထိုးဖို့တပ်မတော်ဘက်ကဖိအားပေးနေတာပါတချိန်တည်းမှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေမှာနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေဒီကနေ့ထိရှိနေဆဲဖြစ်ပါတယ်။စုံစမ်းမေးမြန်းထားတဲ့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွင်းအင်ကတင်ပြပါမယ်
။ဟုတ်ကဲ့ပါ။တမတော်ကာကွယ်ရေးဦးစီးချုပ်ပူချုံမှုကြီးမင်းအောင်လှိုင်နဲ့တရုတ်နိုင်ငံသူကိုယ်စားလှယ်မစ္စတာဆွန်ကိုရှန်တို့ဟာပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကနေပြည်တော်သွင်းသွေးဆောင်ခဲ့ရမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့အစိုးရငင်းချမ်းရေးကော်မရှင်ဖွဲ့တို့သွေးဆုံဆွေးနွေးရေးအတွက်တပ်ချုပ်အနေနဲ့သဘောတူကြောင်းပြောခဲ့တယ်လို့ DNLA တမ်းပလောင်တပ်ဖွဲ့အထွေထွေတွင်းမှုဘူမူကြီးတာဖုံးကျော်ကပြောပါတယ
်။ဒီမှာငင်းချမ်းကော်မတီကကျွန်တော်တို့အဖွဲ့ဝင်တွေကလည်းဒီအနေနဲ့ကန့်ကွက်ချက်မရှိဘူးအဲလိုပဲပြောတာပါ။တပ်သားတင်းရင်းတို့လက်မှောက်ရှိတို့ကကျွန်တော်မြောက်ပိုင်းမဟာမိတ်တွေနဲ့သွေးဆုံဆွေးနွေးနိုင်ဆွေးနွေးကြတယ်ဆိုတဲ့ဒီအနေနဲ့ကန့်ကွက်ချက်မရှိဘူးအဲလိုပဲပြောတာပါ။ဘလို့အကန့်တတရှိကြရတော့ကျွန်တော်မသိပြီးပါဘူးဘလို့ရတဲ့ဒီအမြမတမရောရဲ့တချို့ကြီးနေတဲ့အလုံးကြီးပြည်စုံနေတဲ့ကိုကတ်ကျရမရှိဘူးတော့ဒါဘာဖြစ်လို့ဆက်လက်ခဏဖြစ်တယ်လို့တော့ကျွန်တော်မြင်ပါတယ
်တမတော်ကကွေဦးစီးချုပ်နဲ့သွေးဆုံဆွေးနွေးမှုအခြေအနေအကြောင်းကိုတရုတ်အာဏာပိုင်တို့ကနေမြောက်ပိုင်းမဟာမိတ်အဖွဲ့ခေါင်းဆောင်တွေကိုပြောဆိုခဲ့တယ်လို့ဗိုလ်မှူးကြီးတာဖုံးကျော်ကပြောပါတယ်ဇန်နဝါရီလ19ရက်နေ့ကတရုတ်နိုင်ငံသူကိုယ်စားလှယ်မစ္စတာဆွန်ကော်ရှန်နဲ့မြောက်ပိုင်းမဟာမိတ်၄ဖွဲ့တို့တရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံခဲ့ပြီးငင်းချမ်းရေးဆွေးနွေးပွဲတွေပြန်ဆဖို့အတွက်အစိုးရငင်းချမ်းရေးကော်မရှင်နဲ့တွေ့ဆုံမှုတရုတ်ဘက်ကတိုက်တွန်းခဲ့တယ်လို့ဗိုလ်မှူးကြီးတာဖုံးကျော်ကပြောပါတယ်။လက်ရှိဆိုးရွားကလည်းဥဆောင်လှုပ်ဆောင်နေတဲ့27ရာစုပင်လုံညီလာခံကပြည်ထောင်စုညီလာခံမှာ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့လက်နက်ကိုင်ဖွဲ့တွေကိုနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ခွင့်ကိုတမတော်ကနေလက်မခံသေးတဲ့အနေအထားမှာရှိနေပါတယ်။ဒီကရက်နှစ်ကုန်ပိုင်းလောက်ကငင်းချမ်းရေးကော်မရှင်အနေနဲ့ရခိုင်တပ်မတော် AA TNLA တန်းပလောင်တပ်ဖွဲ့ MNDAA ကုကတပ်ဖွဲ့တို့ကိုတရုတ်ဆိုရဂျာဝင်မှုနဲ့အလို့သဘောတွေ့ဆုံမှုကြိုးစားခဲ့ပေမဲ့ KIO ကချင်လွတ်လပ်ရေးတပ်မတော်ပါဝင်ခွင့်မရခဲ့သလိုဝပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ကိုလည်းတက်တဲ့ဖြစ်သားရှိဖို့တောင်းဆိုမှုတွေသဘောတူညီမှုမရရှိခဲ့တာကြောင့်တွေ့ဆုံမှုအဆမမြောက်ခဲ့ပါဘူး။အစိုးရငင်းချမ်းရေးကော်မရှင်ဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တို့ကြားငင်းချမ်းရေးဆွေးနွေးပွဲတွေပြန်ဆဖို့အတွက်ပြင်ဆင်နေချိန်မှာပဲရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တို့ကြားမှာတိုက်ပွဲတွေဆက်လက်သင်းမာနေဆဲဖြစ်ပါတယ်။ဒီကနေ့မှာရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့မှာ DNL တမ်းမလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားနေတယ်လို့ DNL ပြန်ကြားရေးရာရှိပူမှုတာအိုက်ကျော်ကပြောပါတယ်
။ကုတ်ခိုင်မြို့နယ်ပန်ကူရနဲ့ပန်လုံရကြားမှာဖြစ်တဲ့မနေ့6နာရီကျော်ကြာခဲ့ကစနေခွဲအထိတပ်ပေါ်နာရီလာငါမစ်ဆက်မြေပြေးမှာရာရင်စည်းနဲ့လာပြီးအားရှိတယ်
။ဒီကနေ့ဖြစ်ပေါ်တဲ့တိုက်ပွဲမှာမြန်မာတပ်မတော်ကနေလေးချောင်းကူနဲ့ပြစ်ခတ်ခဲ့တယ်လို့ပူမှုတိုင်းကျော်ကပြောပါတယ်။မနေ့ကလည်းမူဇယ်မြို့နယ်တွင်းမှာ TNL တန်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ရာတိုက်ပွဲဖြစ်ပွားခဲ့တယ်လို့မူဇယ်မြို့နယ်မော်တောင်ကျေးရွာရှိပက်လေးမှန်ကွာမှာမြန်မာတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။မနေ့ကကရင်ဦးနဲ့ဖြစ်တဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့တမတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်။လက်ရှိကချင်းပြည်နယ်နဲ့ရှမ်းပြည်နယ်ထဲမှာစစ်ရေးသိမ်းမှနေတဲ့အခြေအနေကလည်းညင်သက်သွားဖို့27ရာစုပင်လုံညီလာခံပေါ်မှာတည်မီနေတယ်လို့ရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်စိုင်းထွန်းညံကအခုလိုသုံးသပ်ထားပါတယ်
။ညင်ချမ်းရေးလမ်းစဉ်ကတော့တမတော်ရဲ့အပေါ်မှာအများကြီးမြူတယ်ဆိုကြ။ခုလိုလို့ဆိုဖြစ်ဖို့ကကျွန်တော်တို့ရှမ်းပြည်ထဲမှာကလမ်းဆောက်တွေကမီးတောက်တွေကတနေရာနဲ့တနေရာမီးတောက်ကိုင်းပြီးတော့ရှော့ပြီးတော့မှဒီလိုရတဲ့အနေအထားကြီးတော့တွေ့နေရတယ်ဗျ။ငင်းချမ်းကြီးကတော့ခေတ္တလာမှာကျင်းပါတယ်သူက27ပင်လုံးမှာသူပဲလိုမျိုးတက်ခက်ပြောင်းနိုင်မလဲပေါ့လေအစိုးရကအဲ့ဒါပဲကျွန်တော်တို့မျှော်လင့်ချက်ရှိတော့တယ်ပြ။
ပြီးခဲ့တဲ့ဇန်နဝါရီလ19ရက်နေ့မှာလဲတနင်္ဂနွေလို့အပြည့်ရစာချုပ် NCA လက်မှတ်ရေးသူထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC ရဲ့လွယ်လင်ခရိုင်မိုင်းပုံမျိုးရှိပတ်ဘင်းဆန်ကျွရအုပ်စုနောင်လေးရွာနီးကတပ်စခန်းကိုမြမတပ်မတော်ကလည်းတိုက်ခတ်ခဲ့လို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒါအပြင်ရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်မိုင်းရှူမြို့နယ်ထဲမှာလဲဇန်နဝါရီလ21ရက်နေ့မှာမြမတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တို့ကြားတိုက်ပွဲနေချိန်ဖြစ်ပွားခဲ့ပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်တွေကျိုးပန်းနေတဲ့ကာလတွင်တမတော်ကနေထိုးစစ်ဆင်နေမှုတွေဟာငင်းချမ်းရေးအတွက်အဟသာဖြစ်စေနိုင်တယ်လို့ DNL တမ်းပလောင်တပ်ဖွဲ့အထွေထွေတွင်းမှုဘူမူကြီးသာဖုံးကျော်ကပြောပါတယ်ခင်ဗျာ